မြန်မာနဲ့နယ်စပ်တရုတ်ရွှေလီနဲ့ကျဲကောင်မြို့ရဲ့အုတ်ချုပ်ရည်ဧရိယာအတွင်းမှာပိုးသတ်ဆေးဖျန်းတဲ့လုပ်ငန်းတွေကိုနေရအနှံ့လှုပ်သွားဖို့ရှိတဲ့အတွက်အဲ့ဒီမှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေရောထွက်ခွာပေးရမယ်လို့ယူနန်ပြည်နယ်ပြည်သူ့အစိုးရနိုင်ငံခြားရေးယုံကကုမင်းမြို့ကမြန်မာကောင်စစ်ဝင်ယုံကိုအသိပေးလိုက်တာပါကူမင်းမြို့ကမြန်မာကောင်စစ်ဝင်ယုံကယူနန်အစိုးရရဲ့သဘောထားကိုမနေ့အောက်တိုဘာလ29ရက်နေ့မှာတဆင့်ပြန်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီနေ့ထုတ်ပြန်တဲ့စာအရဆိုရင်မြန်မာနိုင်ငံသားအလုံးနေရပြန်ရဖို့တေချာပြီးဖြစ်ကြောင်းရွှေလီမြန်မာလူမှုကွန်ရက်အသင်းရဲ့ဥက္ကဋ္ဌမိုင်ကောင်းဆိုင်ကပြောပါတယ်။တချို့လည်းဒီရက်ပိုင်းမှာမြန်မာနိုင်ငံကိုအပြေးပြန်ဖို့ပြင်ဆင်နေကြောင်းသူကပြောပါတယ်။
တော်တော်ရမြန်မာနိုင်ငံသားကဒီအထောက်အထားပြည်ပြဆိုဆိုပဲဖြစ်ဖြစ်ဒီတရုတ်ဖြစ်ဖြစ်ကိုမတိုင်ခင်ကဒီမြန်မာပြည်ကိုပြန်ဖို့မယ်လို့သတင်းကြပါတယ်။အားသိချပါတယ်အားမြန်မာပြည်ပြန်ရမယ်သူတွေအတွက်ကျွန်တော်ကအစပေါ့ဗျာ။ပြည်ပြည်နေတဲ့လူလည်းရှိပါတယ်ခင်ဗျာ။တကယ်လို့များရဲရလာပြီးတော့ခေါ်တော်ပြီးမှတော့ပြန်ရမယ်ရှင်လည်းဗတ်တက်နိုင်မှာလားအဲ့လိုလည်းပြန်ရမှာလေ။
ထုတ်ပြန်ချက်စာမှာမပါပေမဲ့လည်းတရုတ်လုပ်ငန်းရှင်တွေကြားမှာပြောနေတဲ့ကောလာဟလသတင်းတစ်ခုအရတရုတ်နိုင်ငံသားနဲ့အိမ်ထောင်ကျတဲ့မြန်မာအမျိုးသမီးတွေကိုလည်းနေရပြန်ရမယ့်စရင်မှာထည့်သွင်းထားကြောင်းရွှေလီမျိုးကတခြားလူမှုကူညီရေးအဖွဲ့တချို့က VOA ကိုပြောပြပါတယ်။ဆေးဖျန်းနယ်ဆိုတာကတရုတ်အစိုးရဘက်ကအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်
။ဆေးဖျန်းနယ်ဆိုတာကတော့အဲ့လိုခံကြကြမယ်လို့မဟုတ်ရင်သူတို့လက်တွေလှုပ်လှုပ်လဲလှုပ်လိုက်မယ်။ဘာဖြစ်လဲဆိုတာဒီဆေးဖျန်းတာတို့ကလူမျိုးနာပဲကြပြေးရုံပဲကျွန်တော်တို့မြင်တာလေ။မြန်မာနိုင်ငံသားကလုံးဝနေပိုင်ခွင့်မရှိတော့လို့ကျွန်တော်တို့မြန်မာပြည်သားတိုင်းရင်းသားကလောလောဆယ်အရင်ပြန်ရမယ်လို့ကျွန်တော်တို့သတင်းကြားထားပါတယ
်။ဒီလိုမြန်မာပြည်ကိုပြန်လာတဲ့အခါမှာပိုင်ဆိုင်မှုပစ္စည်းတွေကိုယူဆောင်ခွင့်မရှိဘဲယောဂါထိန်းချုပ်တဲ့အခြေအနေပေါ်မူတည်ပြီးမှသာပြန်လဲယူဆောင်ခွင့်ပေးမယ်လို့ကုမင်းမြို့မြန်မာကောင်စစ်ဝင်ယုံရဲ့တဆင့်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အရေးတကြီးယူသွားခြင်းတဲ့ပစ္စည်းတွေရှိတဲ့ဆိုရင်ဒေသခံဝန်ထမ်းတွေရဲ့ဥဆောင်မှုနဲ့ယူခွင့်ပေးမှာဖြစ်ပြီးတရုတ်ပြည်တဲကနေနေချင်းပြန်ထွက်ပေးရမယ်လို့လည်းဖော်ပြထားပါတယ်။ယူနန်ပြည်နယ်နိုင်ငံခြားရေးဌာနကကုမင်းမြို့မြန်မာကောင်စစ်ဝင်ယုံကိုအသိပေးပန်ကြားချက်ဟာရှင်းလင်းမှုမရှိဘူးလို့မြန်မာကုန်သည်တွေကမြင်ပါတယ်။ဘယ်နှစ်အပြီးပိုင်ထွက်ပေးရမယ်ဆိုတာကိုလည်းရေးမထားသလိုဒီသတိပေးချက်ဟာတရုတ်ပြည်ထဲမှာရှိတဲ့မြန်မာကုန်သည်လုပ်ငန်းရှင်တွေအလုတ်ယုံဂိုဒေါင်တွေပါအကျုံးဝင်သလားဆိုတာကိုတော့ရေးထားခြင်းမရှိပါဘူး။မြန်မာကုန်သည်တူကအခုလိုပြောပြပါတယ်
။ဟောဒီကနေ့ကရှင်းလင်းမှုတွေရှိသူကတရားကြတာဒီလိုမျိုးဖြစ်ကြတာသူရှင်းပြရဆိုတော့အချက်ကတော့ဒီလိုဆန်းရှင်းကောင်းနေတယ်မလားပုံပြလို့ရှိတယ်။ဟောဘာလို့ဆိုတော့ရှားကောင်းကိုဆိုပြတာရှင်းပြမှာဆိုပြီးသူကပြောလိုက်တာနော်အချက်ကဘယ်လိုဆက်ပြီးရမလဲဒီလိုချက်ပြည်သူနိုင်ငံလေးရောဆက်ပါပြီးရမလဲလေအဲ့လိုပါလာပါလေက
ကိုဗစ်ကာယောဂါအကြောင်းပြုပြီးမြန်မာနဲ့ကုန်သွယ်နေတဲ့နေဇက်ဂိတ်အားလုံးကိုတရုတ်ဘက်ကပိတ်ထားပါတယ်မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နေဇက်ဒေသမတိမငြိမ်ဖြစ်မှာကိုတရုတ်ကစိုးရိမ်နေပုံရကြောင်းကုန်သည်တွေကမြင်ပါတယ်ဒီရက်ပိုင်းမှာလည်းမူဆယ်105မိုင်ကုန်သွယ်ရေးဇုံတစ်လျှောက်မှာနေဇက်ချန်စီယိုကာယန္တာကိုတရုတ်ဘက်ကဇက်တိုက်လှုပ်ဆောင်နေပါတယ်တရုတ်ဘက်မှာကတ်ယောဂါအကြောင်းပြုပြီးမြန်မာနိုင်ငံသားတွေကိုအစစ်အစေးများနေတယ်လို့လုပ်ငန်းတွေလည်းအရင်ကလောက်မလဲပတ်တော့လို့မြန်မာပြည်တွင်းကိုပြန်လာသူတွေကတဖြည်းဖြည်းများလာနေပါတယ်။မူဆယ်အခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးကွန်ရက်ကစည်ရင်းပြုစုထားတဲ့အရေးအတွက်ရဆိုရင်တော့ဇူလိုင်လ26ရက်နေ့နောက်ပိုင်းကစလို့တရုတ်ပြည်တဲကပြန်လာတဲ့မြန်မာနိုင်ငံသားဟာ3လအတွင်းမှာ14,332ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။